အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်သမ္မတဒေါ်နယ်ထရန့်ကအဆိုပြုထားတဲ့ဘရက်ကာဗန်နော့ကဒီကနေ့အင်္ဂါနေ့မှာတော့အထက်လွှတ်တော်အမတ်တင်နဲ့စတင်တွေ့ဆုံဆွေးနွေးနေပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်အတည်ပြုရေးလွှတ်တော်မှာအကျိအနယ်ဖြစ်မဲ့ကြားနာမှုတွေမတိုင်ခင်တရားသူကြီးချုပ်နေရာအတွက်ပို့ပြီးတော့တရားစီဖို့အထက်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့ပထမဆုံးအဆင့်အနေနဲ့ဘရက်ကာဗန်နော့ကကြိုးပမ်းတာဖြစ်ပါတယ်။အငိမ့်စားရှိတော့မဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီရဲ့နေရာမှာအစာတို့ခန့်အပ်နိုင်ရေးသူ့ကိုအမိတင်သွင်းဖို့သမ္မတကရွေးချယ်လိုက်တာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးယာရုနေရာအတွက် Brett Kavanaugh ဟာအရေးအချင်းအပြည့်စုံဆုံးနဲ့အထိုက်တန်ဆုံးဖြစ်တယ်လို့မနေ့တနင်္လာနေ့ညမှာအင်ပီရောကနေသမ္မတ Trump ကကြေညာခဲ့တာပါ။သူဟာနိုင်ငံတာဝန်ကိုစိတ်ရောကိုယ်ပါနှိမ့်မြုပ်ဆောင်ရွက်ခဲ့တဲ့ထူးချွန်ထက်မြက်တဲ့တရားသူကြီးတစ်ဦးဖြစ်တယ်လို့လည်းသမရကမင်းညကရုပ်တံကနေကြီးညာရာမှာထည့်သွင်းပြောဆိုသွားပါတယ်။ဖေဒရယ်တရားသူကြီးအဖြစ်စနစ်နှစ်တာတာဝန်ထမ်းဆောင်ခဲ့သူကွန်ဆာဗေးတစ်ဝါဒီအသက်53နှစ်အရွယ်ဘရက်ကာဗနော့ဟာအစိုးရအဖွဲ့တွင်နိုင်ငံရေးအငင်းပွားမှုတွေနဲ့ပတ်သက်ပြီးလည်းအတွေ့အကြုံရှိသူဖြစ်ပါတယ်။တရားသူကြီးအဖြစ်တာဝန်မြူစင်ကာလတုန်းကတော့သူကသမရဘေးကလင်တန်ရဲ့လက်ထောက်ဥပဒေအကြံပေးတဦးသေဆုံးမှုကိုကြီးကြပ်စုံစမ်းခဲ့ပါတယ်။ဒါပြင်သမ္မတကလင်တန်နဲ့အင်ပီရောအလုပ်တင်တဦးတို့ကြားအချစ်ဇလတ်နဲ့ပတ်သက်ပြီးအရေးယူဖို့စုံစမ်းစစ်ဆေးမှုရဲ့ခဏဦးလုံမန်းတွေမှလည်းပါဝင်ဆောင်ရွက်ခဲ့ပါတယ်။နောက်ပိုင်းမှာတော့သမ္မတဘုရှ်ရဲ့အမှုထမ်းတဦးဖြစ်လာပြီးသမ္မတရဲ့ခီးစဉ်တွေမှာမကြခဏဆိုသလိုအတူလိုက်ပါခဲ့ပါတယ်။ကက်သလစ်ဘာသာဝင်တဦးဖြစ်ပြီးနိုင်ငံမှာအရေးကြီးတဲ့ပရိသေဖြတ်ချပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့လည်းသူ့ရဲ့ရည်တည်ချက်အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။သူဟာ Yale တက္ကသိုလ်ဥပဒေကျောင်းစင်တယောက်ဖြစ်ပြီး2006ခုနှစ်ကစလို့ Washington DC ရဲ့ယူကန်တရားရုံးမှာတရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။အခုအစားထိုးတာဝန်ထမ်းဆောင်ရမယ့်တရားသူကြီးကနေဒီရဲ့လက်ထောက်ဖြစ်လဲတာဝန်ထမ်းခဲ့သူဖြစ်ပါတယ်ရှင်။